မင်္ဂလာပါရှင် RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဇူလိုင်မျိုးပါ။အခုပထမဆုံးတက်တွင်းသတင်းရင်းမြစ်တစ်ခုကပေးပို့လာတဲ့စာရစံကိုတင်ပြပေးပါမယ်။အဲစာရဲမှာရေးထားတာကစစ်ကောင်စီဟာမိုးအကုံပွင့်လဲရာသီမှာထိုးစစ်ဆင်မဲ့ပုံပေါ်ပါရစေ။ချင်းပြည်နယ်မတူပီကိုစစ်အင်အားဖြစ်တင်းဖို့ပခုတ်ကိုခြေဆိုင်တပ်မတရားတက်မှရှိတဲ့စစ်သား350ကိုပို့ဆောင်ပါမယ်။ဒီစစ်သားတွေနဲ့အတူမိသားစုဝင်တွေကိုပါတပါးရဲခေါ်လာတာကြောင့်စစ်သားတွေ CDM လောက်ပြီးထွက်ပြေးလို့မရအောင်အကြက်ကင်ထားပုံပေါ်ပါရယ်စစ်ကောင်စီအနေနဲ့အခြေချစစ်ဗျူဟာမတူပီဌာနချုပ်ကိုတန်ဆက်ကာကာ12စီး MI35 တိုက်ခိုက်ရေးရဟယင်တစ်စီးနဲ့25မိုင်ကနေမိုင်30အကွာအဝေးကိုပစ်ခတ်နိုင်တဲ့ဟာဝေဇာအမြောက်လက်နက်ကြီးတွေပို့ဆောင်ပြီးတက်ဆင်ဖို့ပြင်နေပါရယ်မကွေးတိုင်းကံကောနယ်ကတပ်ဖွဲ့တွေစီကိုလည်းတန်ဆက်ကာကာ12စီး MI35 တိုက်ခိုက်ရေးရဟယင်2စီးပို့ဖို့စီစဉ်နေပါရယ်ဆိုပြီးတော့ရေးသားပေးပို့လာတာပါအခုလိုစစ်အင်အားဖြစ်တင်းနေတယ်ဆိုတဲ့သတင်းအချက်အလက်တွေနဲ့ပတ်သက်လို့ RFA အနေနဲ့သီးခြားအတည်ပြုနိုင်တာတော့မရှိသေးပါဘူးရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 0392235428 ကိုဆက်နေနိုင်ပါလေ
။စစ်တွေဒေသခံတို့ကလည်းသူကြုံနေရတဲ့အခက်အခဲတွေကို RFA ကိုအခုလိုပဲဆက်သွယ်ပြောပြလာပါရစေ။ရခိုင်ပြည်နယ်စစ်တွေမြို့ဟာအခုဆိုကြောက်စရာအခြေအနေဖြစ်နေပါဗါ။အာနာသိန်းပြည်စစ်တွေမြို့ပေါ်မှာခိုးဆိုးလူရဲမှုတွေပိုများလာပြီးတော့တစည်းခိုးခံရအလူခံရလို့ရဲစခန်းကိုသွားတိုင်ရင်လည်းအေးမယူပေးပါဘူး။ဒီခိုးဆိုးလူရဲသူတွေဟာမွေးရစေးသုံးဆွဲကြတဲ့အပြင်အခုဆိုအုပ်စုလိုက်အင်အားလည်းများလာပါဗါ။ဒီလိုအခြေအနေမှာလုံခြုံရေးအတွက်စိုးရိမ်နေရတဲ့အပြင်တစ်ဖက်မှာလည်းစားဝတ်နေရေးအတွက်ပူပန်နေရပါဗါ။လက်တလောကာလမှာရခိုင်မှာတိုက်ပွဲတွေရပ်နေပေမဲ့စစ်တွေကနေဘူးဒီတောင်ကိုရေချောင်းကနေကုံပိုးတဲ့ကုံတင်လေတွေကိုနေလုံခွင့်ပြုမိတ်ပါမှဖြတ်တန်းရမယ်ဆိုပြီးတော့သွာလာခွင့်ပိတ်ထားပါတယ်။နေလုံခွင့်ပြုမိတ်ရအောင်ရှောက်တော့လဲတလကြအောင်ဆောင်ခိုင်းပြီးမှမရဘူးလို့အကြောင်းပြန်လာပြီးစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဘက်မှသွားလျှောက်ဖို့ပြောလာတာကြောင့်မရေရာတဲ့အခြေအနေကြမှာဘာဆက်လုပ်ရမှန်းမသိတော့ပဲအခုဆိုရင်ဝင်ငွေမရှိဘဲနေနေရပါတယ်ဆိုပြီးတော့ရေးသားပေးပို့လာတာပါရှင်
။ RFA ကိုစာရေးပြီးပေးပို့ခြင်းလို့ဆိုရင်တော့RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါတယ်ခင်ဗျာ
အခုနောက်ထပ်စာတစ်စောင်ကတော့တွန်တေးဘက်ကအခြေအနေကိုပြီးပို့လာတာပါတွန်တေးမှာငွေချိပေးတဲ့အသင်းတစ်ခုကဒေသခံတွေချိထားတဲ့ချင်းငွေတွေကိုအတိုးရောအရင်မှပြန်ဆက်ဖို့အတ္တမတောင်းနေပါတယ်ဆိုပြီးတော့ပြီးပို့လာတာပါအားလုံးကြက်တဲနေတဲ့ဒီလိုအချိန်မှာမပေးဘဲနေလို့မရအောင်တာဝန်ခံတွေလှုပ်ပြီးအတင်းကျပ်ကောက်ခံတဲ့အပြင်မပေးရင်စစ်တပ်ခေါ်မယ်ရဲခေါ်မယ်ဆိုပြီးတော့ချင်းချောင်နေပါတယ်တော်တော်များများကလက်လုတ်လက်စားစက်ယုံအလုသမားတွေဖြစ်ပြီးတော့အခုဆိုရင်စက်ယုံတွေကလည်းပိတ်နေတော့အကုန်ပြန်ဆက်ဖို့ဘလို့မှအဆင်မပြေပါဘူးမပေးရင်စစ်တပ်ခေါ်မယ်ဆိုလို့ကြောက်ကြောက်ရွံ့ရွံ့နဲ့ရတဲ့နေရာကနေငွေပြန်ချီးပြီးတော့ဆက်နေကြရပါတယ်တွန်တေးဘက်တစ်ချမ်းလုံးဒီအခြေအနေဖြစ်နေတာပါဆိုပြီးတော့ RFA ကနေတဆင့်ရင်ဖွင့်လာတာပါရှင်အခုနောက်ဆုံးအနေနဲ့မြောက်ဦးဘက်မှာကြုံနေရတာတွေနဲ့ပတ်သက်လို့ပေးပို့လာတဲ့စာရစောင်အကြောင်းကိုတင်ပြပေးချင်ပါတယ်။စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့နယ်လေးမြို့ကျောင်းဒေသအတွင်းကအုပ်စုအုပ်ချုပ်ရေးမှုတွေဟာဥပဒေရေးတရားရေးမှာနှစ်ဖက်မျှတမှုမရှိဘဲငွေပေးဆောင်သူတွေကိုပဲအနိုင်ပေးနေတာတွေတွေ့နေရပါတယ်။အခုလိုစနစ်ဆိုးတွေကြားမှာပြည်သူတွေအနေနဲ့အဖက်ဖက်ကခက်ခဲနေရတဲ့အကြောင်းကို RFA ရဲ့အပတ်စဉ်ပေးစာပြန်စာအစီအစဉ်မှာဖော်ပြပေးဖို့မြစ်တာရက်ခံအပ်ပါတယ်ဆိုပြီးတော့ရေးသားပေးပို့လာတာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ရဲ့ပေးစာပြန်စာကဏ္ဍကိုစာရီဆက်သွယ်ပေးပို့ခြင်းနဲ့ဆိုရင်တော့ပေးပို့ခြင်းတဲ့အကြောင်းအရာအချက်လက်အကျဉ်းချုပ်နဲ့အတူ RFA Burmese Facebook Messenger နဲ့ email ကပဲဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 0392235118 ကဖြစ်ဖြစ်ဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုတင်ပြပေးအောင်မှာမို့အောက်မြို့ရှုစားကြပါအောင်ရှင်